မြန်မာနိုင်ငံတွင်နိုင်ငံတကာအကူအညီတွေအလုံးကြီးဝင်ရောက်ဖို့ရှိနေရမှာမြန်မာအစိုးရအဖို့အဲ့ဒီအကူအညီတွေကိုစီမံခန့်ခွဲပေးဖို့ရမှာအခက်အခဲရှိနိုင်တယ်လို့ဖွံ့ဖြိုးရေးဆိုင်ရာလေ့လာသူတွေကယူဆပါတယ်ဒါကြောင့်လူရှင်နိုင်ငံတွေလူရှင်အဖွဲ့အစည်းတွေအနေနဲ့သူတို့လုပ်မဲ့လုပ်ငန်းတွေမှာတာဝန်ခံမှုရှိဖို့အပြင်အစိုးရကိုဝန်ပြည့်စေမဲ့အခြေအနေကိုလည်းသတိပြုသင့်တယ်လို့အကြံပြုပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးတော့ကိုသားညုံကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံတွင်းမှာနိုင်ငံရေးစီးပွားရေးအပြောင်းအလဲတွေဖြစ်လာတာနဲ့အတူပဲနိုင်ငံတကာနဲ့မြန်မာနိုင်ငံဟာပုံပြီးတော့နှီးဆက်ထိကပ်လာတယ်လို့ပြောရမှာပါအရင်တုန်းကဒီအထူးကြံနေတဲ့မြန်မာနိုင်ငံပေါ်မှာအနောက်နိုင်ငံတွေရဲ့အရေးယူမှုတွေလျှော့ချလာတာနဲ့အတူပဲဖွံ့ဖြိုးရေးဆိုင်ရာအကူအညီတွေကလည်းအလုံးရင်းဝင်ရောက်ဖို့အတွက်မြင်နေရပါတယ်အလူရှင်နိုင်ငံတွေအလူရှင်အဖွဲ့အစည်းတွေကတာဝန်ရှိသူတွေကိုယ်စားလှယ်တွေဟာလည်းမြန်မာနိုင်ငံကိုမကြာမကြာသွားပြီးတော့အခြေအနေတွေကိုစူးစမ်းလေ့လာမှုတွေလုပ်နေကြပါတယ်တချိန်တည်းမှာပဲဒီလိုမျိုးအကူအညီတွေကိုဘလို့ထိရောက်အောင်လုပ်မလဲဆိုပြီးတော့ဆွေးနွေးမှုတွေတိုင်ပင်ညှိနှိုင်းမှုတွေကလည်းအဖွဲ့အစည်းတော်များများကလှုပ်လာကြပါတယ်။ Washington DC ကဒီ Carnegie Endowment မှာလုပ်တဲ့မနေ့ကအစည်းအဝေးမှာတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အကူအညီတွေပေးရေးအခြေအနေရရက်ကို Brookings Institute ကနေပြီးတော့သူတို့ရဲ့လိလာချက်စာတမ်းတင်သွင်းခဲ့ပါတယ်။ဒီပေါ်မှာ USA ကတာဝန်ရှိသူတွေ၊တာဏမန်တွေ၊နောက်ဖွံ့ဖြိုးရေးဘာသာရပ်နဲ့စီးပွားရေးဘာသာရပ်ဆိုင်ရာကျွမ်းကျင်သူတွေတက်ရောက်ဆွေးနွေးခဲ့ကြပါတယ်။လက်ရှိမြန်မာအစိုးရကကြိုးပမ်းနေတဲ့ညီညာရေးလုပ်ငန်းစဉ်တွေစီးပွားရေးဖွံ့ဖြိုးမှုဆိုင်ရာလုပ်ငန်းစဉ်တွေနဲ့မြန်မာလူမှုဘဝတိုးတက်လာစေရေးအစီအစဉ်တွေအပေါ်မှာတက်ရောက်ဆွေးနွေးသူအများစုကအကောင်းမြင်ခဲ့ကြပါတယ်။ဒီနေရာမှာနိုင်ငံတကာအကူအညီအထောက်ပံ့တွေအနေနဲ့မြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးအတွက်ဝိုင်းကြဝန်းကြမယ်ဆိုပေမဲ့အဓိကအရေးကြီးတာကတော့အစိုးရဘိုင်းရဲ့စီမံခန့်ခွဲမှုဖြစ်လိမ့်မယ်လို့ဒီဆွေးနွေးပွဲမှာတက်ရောက်ခဲ့တဲ့ယခင် USAID ဒီ American ပြည်တော်စုရဲ့နိုင်ငံတကာဖွံ့ဖြိုးရေး Agency အရာရှိဟောင်းစီးပွားရေးပညာရှင် Jane Fox က view မြန်မာပိုင်းကိုပြောပါတယ
် I think donor resistance will not be the most important thing in Burmese progress the donors can help and sometimes they can get in the way but the most important thing is for the government to manage the economy
မြန်မာနိုင်ငံတိုးတက်လာဖို့အတွက်နိုင်ငံတကာကူညီထောက်ပံ့မှုတွေဟာအရေးအကြီးဆုံးချက်တော့မဟုတ်ပါဘူးကူညီထောက်ပံ့မှုတွေဟာတနည်းတစ်ပုံတော့တိုးတက်လာရေးအတွက်အထောက်ပံ့ကူညီပြုရတော့ရောက်ပါတယ်ဒါပေမဲ့အဓိကအရေးအကြီးဆုံးကတော့အစိုးရပါပဲအစိုးရအနေနဲ့စီးပွားရေးကိုဘယ်လိုစီမံခန့်ခွဲမလဲသဘာဝအရေးအမြစ်တွေထုတ်လုပ်တင်ပို့မှုကိုဘယ်လိုထိန်းချုပ်မလဲဒါတွေကိုမြန်မာလူမှုအကျိုးစီးပွားအတွက်ပွင့်လင်းမြင်သာမှုရှိရှိဆောင်ရွက်ဖို့လိုပါတယ်
လက်ရှိအခြေအနေမှာနိုင်ငံတကာအလှူရှင်တွေမြန်မာနိုင်ငံကိုတွားရောက်ကြပြီးတော့အကူအညီတွေပေးဖို့ကြိုးစားနေပေမဲ့အများစုဟာကိုယ့်ရဲ့စိတ်ဝင်စားမှုနဲ့ကိုဖြစ်နေတာမဟုတ်လို့အစိုးရအတွက်ဒါဟာအခက်ဖြစ်စေလိမ့်မယ်လို့ James Fox ကယူဆပါတယ်။ဒါကြောင့်မလို့အလှူရှင်နိုင်ငံတွေအလှူရှင်အဖွဲ့အစည်းတွေအနေနဲ့ကတူရစုစည်းပြီးတော့တွဲဖက်ပြီးလုပ်ကိုင်တာမျိုးဒါမှမဟုတ်ဖွံ့ဖြိုးရေးမှာမြန်မာတွေကိုယ်တိုင်လှုပ်ဆောင်နိုင်မဲ့အခြေအနေအရေးသွေးဖန်တီးပေးတာမျိုးတွေကိုအားစိုက်ပြီးတော့လုပ်တဲ့နယ်လို့သူကအကြံပြုပါတယ
်။ But our view is that the too many donors trying to do too many different things and that will lead to difficulties for the government of Burma or of Myanmar to manage the whole process
ကျွန်တော်တို့မြန်မာတော့နိုင်ငံတကာအလူရှင်တော်များများဟာနေပယ်ဆောင်လုပ်ငန်းဆောင်မှာလောက်ကင်ဆောင်ရွက်ဖို့ကြိုးစားနေတာကြောင့်မြန်မာဆိုရအတွက်ဒီအခြေအနေတွေအားလုံးအတွက်စီမံခန့်ခွဲနိုင်ဖို့ခက်ခဲစေပါတယ်ဒါကြောင့်နိုင်ငံတကာအလူရှင်တွေအနေနဲ့ဖြည်းဖြည်းမှန်မှန်ပုံစံမျိုးချင်းကပ်ပြီးတော့အခြားလုပ်ငန်းတွေထက်အရေးအသွေးမြင့်တင်ပေးတဲ့အလုပ်တွေအဆိုရကိုဝင်မပြိစေအောင်ဖွဲ့စည်းအချင်းချင်းပူးရဲလုပ်ကိုင်တဲ့လုပ်ငန်းစီမံကိန်းမျိုးတွေကိုပိုလုပ်သင့်ပါတယ်အလူရှင်တွေအနေနဲ့ကကိုယ်စိတ်ဝင်စားစရာလုပ်ငန်းကိုပဲအာယုံထားလှုပ်ဆောင်ကြတာကြောင့်အဆိုရအတွက်ခက်ခဲစေပါတယ်အလူရှင်တွေအပေါ်မှာလည်းနားလေရခက်သွားစေနိုင်ပါတယ
်မြန်မာနိုင်ငံမှာနိုင်ငံတကာအကူအညီတွေပေးရမှာစိုးရင်ကြတဲ့နောက်တစ်ချက်ကတော့ပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုကိစ္စတွေပါအထူးသဖြင့်ဒီမြန်မာနိုင်ငံဟာလက်ပေးလက်ယူကိစ္စတွေမှာနှစ်အတန်ကြာကျင်လည်ခဲ့ရတာမို့လို့ဒီအခြေအနေတွေကိုကြော်လွှားဖို့ကနိုင်ငံတကာအလူရှင်တွေသတိထားမှာဖြစ်တယ်လို့ပဲဒီအတွက်လည်းအချင်းယူရနိုင်တယ်လို့ James Fox ကပြောပါတယ
် Well certainly donors are concerned about it and I think the president is very concerned about it I understand he recently fired
ဒီကိစ္စကိုအလူရှင်ဘက်ကလည်းအတော်လေးစိုးရိမ်မင်ခင်ဖြစ်ကြပါတယ်မြန်မာသမ္မတကိုယ်တိုင်ကလည်းဒီကိစ္စစိုးရိမ်နေပါတယ်မကြာခင်တော့ကပဲ mobile phone license ချပေးထားရေးကိစ္စမှာအဂရိလိုက်စားမှုတွေရှိခဲ့တာကြောင့်ဆက်သွယ်ရေးဝန်ကြီးကိုယာရုကနေအနားပေးလိုက်တာရှိပါတယ်နှစ်ပေါင်းများစွာကြာအောင်အဂရိလိုက်စားမှုတွေရှိခဲ့တဲ့အချိန်ပြီးမှဒါကိုချက်ချင်းကျော်လွှားဖို့ဆိုတာကတော့ခက်ပါတယ်
မြန်မာဆူရပိုင်းဟာရင်းနှုံးကအခြေအနေတွေဆက်လို့ရှင်ပို့ပြီးတော့ဆက်ဆံရလွယ်ကူလာသလိုပို့ပြီးတော့လည်းပျော့ပြောင်းလာတယ်လို့အမေရိကန်နိုင်ငံကြီးဌာနတာဝန်တွေပြောတဲ့အကြောင်းလဲမစ္စတာဖောက်ဆာဗီယိုကိုပြောပါရတယ်။လက်ရှိအဖြစ်တော့မြန်မာနိုင်ငံကိုသွားမဲ့နိုင်ငံတကာအကူအညီအများစုဟာ မြန်မာစုရရဲ့လက်ရှိလုပ်နေတဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေနဲ့ညီညာရေးလုပ်ငန်းစဉ်တွေအတွက်များပါတယ်ဒီထဲမှာမှကြီးလက်ဒေသဖွံ့ဖြိုးရေးနဲ့စီးရဲမွေးတည်မှုလျှော့ချရေးလုပ်ငန်းတွေအတွက်လည်းပါဝင်ဖြစ်ပါတယ်